ာညနေခင်းပါရှင်2016ခုနှစ်မတ်လ20ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမဲအီတန်စင်နဲ့တူချင်ကြပြသမှာပါတရုတ်ပြည်သူကွန်ဂရက်ပိတ်ပွဲအခမ်းအနားမှာသမ္မတရှီဂျင်ပင်ကဆိုရှယ်လစ်စနစ်နဲ့ပတ်သက်ပြီးအမွန်တင်ပြောကြားသွားပါတယ်လူသားချင်းစာနာမှုကူညီပေးအဖွဲ့အနေနဲ့လုပ်ငန်းတွေဆောင်ရွက်ရမှာအခက်အခဲတွေအတွေ့အကြုံနိုင်ငံတွေတဲ့မြန်မာနိုင်ငံလည်းထိတ်ဆုံးကပါဝင်ကြောင်း ACAPS အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပြသွားဖို့ရှိပါတယ်ခင်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရုရှားမှာလက်ရှိသမ္မတပူတင်ကပြိုင်ဘက်ခုနှစ်ဦးကိုမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့အပေါ်နိုင်ငံတကာသုံးသပ်သူတွေရဲ့အမြင်သဘောထားတွေကိုနားဆင်ရဖို့ရှိပြီးကရင်ပြည်နယ်အတွင်းကစစ်ရေးတင်းမာမှုတွေနဲ့ပတ်သက်လို့ကရင်လက်နက်ကိုင်တပ်ဖွဲ့ကအပြစ်ရဲ့စောင့်ကြည့်ရေးအဖွဲ့ကိုအကြောင်းကြားထားတယ်လို့ဆိုပါတယ
်ကျွန်တော်တို့ကဒီဆက်ဆံရတောင်ရှိတဲ့ဖွဲ့စည်းနဲ့ GMC မှာလက်ဆက်ထားတယ် GMC ကလည်းကျွန်တော်သိရတယ်လို့သူတို့ဒီ
KNU ဒုဥက္ကဋ္ဌရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါတနင်္လာနေ့တိုင်းမှာတော့စီအုံးဆိုင်တဲ့နေရာကတစ်တွေကိုတရားမဝင်ခုတ်ပြီးရောင်းချနေတဲ့အကြောင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ထားတာကိုလည်းပြောပြပေးသွားမှာပါရှင်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မအီတန်စင်တို့ကပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံမှာကျင်းပနေတဲ့နှစ်ပတ်လည်ပြည်သူ့ကွန်ဂရက်ပြီးဆုံးတဲ့အင်္ဂါနေ့မှာသမ္မတရှီဂျင်ပင်ကဆိုရှယ်လစ်စနစ်နဲ့ပတ်သက်ပြီးတော့အမွန်တင်ပြောကြားသွားပါတယ်။ဆိုရှယ်လစ်စနစ်ကသာတရုတ်နိုင်ငံကိုကယ်တင်နိုင်တယ်ဆိုတာသမိုင်းကတက်တည်ပြလိုက်ပြီးဖြစ်တယ်လို့ဒီတိုင်းလဲဆက်ပြီးတော့တက်တည်ပြသွားအောင်မဲ့အပြင်တရုတ်တို့ရဲ့တည်မြင်လက္ခဏာပါတဲ့ဖွံ့ဖြိုးတိုးတက်တဲ့ဆိုရှယ်လစ်ဝါဒကိုဆက်လက်ကင်ဆယ်သွားမှသာအောင်မြင်ကြီးမြတ်တဲ့တိုင်းပြည်တစ်ခုဖြစ်လာမှာပါဆိုပြီးသမ္မတရှီဂျင်ပင်ကပြောပါတယ်။တရုတ်နိုင်ငံဟာအောင်မြင်ရေးအတွက်မှန်ကန်တဲ့လမ်းကြောင်းပေါ်ရောက်နေပြီလို့လဲကိုယ်စားလှယ်ပေါင်း 3,000 နီးပါးတက်ရောက်လာတဲ့တရုတ်ပြည်သူကွန်ဂရက်မှာသမ္မတရှီကပြောသွားပါတယ်။ထိုင်ဝမ်ကျွန်းအနေနဲ့ဒီမိုကရေစီစနစ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့တိုင်အောင်တရုတ်ပြည်မာကြီးကနေတီးကြခွတ်ထက်ဖို့ဘလို့ကြိုးပမ်းမှုမျိုးမဆိုကြာရှုံးခဲ့ကြောင်းလဲရှီကပြောပါတယ်။ဒီညီလာခံမပြီးဆုံးခင်မှာပဲသမ္မတနဲ့ဒုသမ္မတတို့ရဲ့တက်တန်းကိုပြဖြတ်တဲ့ဖွဲ့စည်းပုံကိုပြင်ဆင်ချက်ကြောင့်သမ္မတရှီအနေနဲ့ရာသက်ပန်သမ္မတတာဝန်ထမ်းဆောင်နိုင်တော့မှာပါခင်ဗျာ။
မြန်မာနိုင်ငံဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံမှုပြင်ဆင်နေတဲ့တချိန်တည်းမှာကိုပဲအမေရိကန်နဲ့တောင်ကိုရီးယားကတော့နှစ်နိုင်ငံပူးတွဲဆေးလေ့ကျင့်မှုတွေကိုနောက်လာမှာဆက်လုပ်သွားမယ်လို့ကြေညာလိုက်ပါတယ်။မြောက်ကိုရီးယားဘာပါဝင်ရှင်ပြိုင်ခဲ့တဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲတွေကြောင်းဒီဆေးလေ့ကျင့်မှုကိုခေတ္တရပ်ထားရတာလည်းဖြစ်ပါတယ်။ဒီဆေးလေ့ကျင့်မှုတွေဟာကာကွယ်ရေးအတွက်နှစ်စဉ်ကျင်းပလေရှိတဲ့အတိုင်းဆောင်ရွက်ရတာဖြစ်တဲ့အကြောင်းကုလသမဂ္ဂကမြောက်ကိုရီးယားကိုတရားဝင်အကြောင်းကြားလိုက်တဲ့အကြောင်းကိုလည်းတောင်ကိုရီးယားကာကွယ်ဝင်ကြီးဌာနပြောခွင့်ရချွိုင်ခွန်ကပြောဆိုလိုက်ပါတယ်ဒီစီးရီးလေ့ကျင့်မှုအတွင်း၄ဘက်ကြာကွင်းစင်းလေ့ကျင့်မဲ့ Fold Eagle စစ်စင်ရေးနဲ့ကွန်ပျူတာနဲ့လေ့ကျင့်ရတဲ့ Key Resolve စစ်စင်ရေးတို့ပါဝင်မှာဖြစ်ပါတယ်ဒီချိန်ထဲမှာပဲဖင်လန်နိုင်ငံကိုရောက်နေတဲ့အမေရိကန်ကိုယ်စားလှယ်မြောက်ကိုရီးယားကိုယ်စားလှယ်နဲ့ဒီကနေ့မှတွေ့ဆုံမှုပြင်ဆင်နေပါတယ်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့မြောက်အမေရိကဆိုင်ရာညွှန်ကြားရေးမှူးချိုခန်အီဟာဖင်လန်မှာကျင်းပနေတဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဆိုင်ရာသံတမန်ကြီးရာကိစ္စရုံးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုတက်ရောက်နေပါတယ်။မိတ်ကသမားဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံမှုမတိုင်ခင်ပြင်ဆင်တဲ့အနေနဲ့ကိုရီးယားကျွန်းဆွယ်လုံခြုံရေးဆိုင်ရာကိစ္စတွေကိုမြောက်ကိုရီးယားနဲ့ဆွေးနွေးနိုင်ငံသားရေးဝန်ကြီးတွေကသုံးရက်တာဆွေးနွေးခဲ့တာပြီးခဲ့တဲ့စနေနေ့မတ်လ18ရက်နေ့မှာဆုံးသက်ခဲ့ပါတယ်။
လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအနေနဲ့အကူအညီပေးရေးလှုပ်ဆောင်ရမှာအခက်အခဲတွေတွေ့ရဆုံးနိုင်ငံတွေစီးရင်တဲ့မြန်မာနိုင်ငံလက်ထိတ်ဆုံးကပါဝင်ကြောင်း ACAPS အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်လွန်ခဲ့တဲ့6လအတွင်းဒုက္ခသည်တွေကိုကူညီနိုင်ရေးအခက်အခဲတွေပိုတိုးလာတယ်လို့ဂျနီဗာအခြေစိုက် ACAPS သုတေသနအဖွဲ့ကပြောပါတယ်အကူအညီပေးရေးလူသားတွေကိုအကြမ်းဖက်တာအကူအညီမရနိုင်အောင်တားဆီးနှောက်ယှက်တာအပါအဝင်အချက်9ချက်ပေါ်ခြေခံပြီးနိုင်ငံပေါင်း38နိုင်ငံကိုအကဲဖြတ်ခဲ့တာပါရိုဟင်ဂျာတွေကိုအကူအညီပေးရမှာအခက်အခဲတွေရှိနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေပေးပို့ရမှာမြန်မာနိုင်ငံဟာအခက်တွေ့ရဆုံးနိုင်ငံဖြစ်တယ်လို့လည်းဆိုပါတယ်ဗြိတိန်လွှတ်တော်ဆိုင်ရာကော်မတီတစ်ခုကတော့မွေးရသည့်ရေကြီးရေရှမ်းဖြစ်ရမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတွေထောင်နဲ့ချီးပြီးတော့တည်ဆုံနိုင်ကြောင်းလည်းသတိပေးထားပါတယ်နိုင်ငံတကာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌစတီဖန်တွစ်ကလည်းရာသီကူးပြောင်းငါနီးအချိန်သိပ်မကျန်တော့တာကြောင့်အလူရှင်တွေအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းပါတယ်မြန်မာနိုင်ငံမှာ2019ဩဂုတ်လကမှကစလို့မြန်မာနိုင်ငံစစ်တပ်ရဲ့နေမြေရှင်းလင်းမှုအတွင်းဒုက္ခသည်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြပါတယ် အာဆာရိုဟင်ဂျာအစွန်းရောက်အဖွဲ့ကရခိုင်ပြည်နယ်အတွင်းလုံခြုံရေးကင်းစခန်းတွေကိုဝင်ရောက်တိုက်ခဲ့ပြီးစစ်တပ်ကနေမီရှင်းလင်းရမှာဒုက္ခသည်တွေအခုလိုထွက်ပြေးခဲ့ကြတာပါခင်ဗျာ
Mr. X လို့လူသိများတဲ့စေစနာကီယိုပင်ဖာဟာလာအိုမူရဲ့စေဝါခိုင်းကောင်းဆောင်ဖြစ်တဲ့သူကိုထိုင်းနိုင်ငံဘန်ကောက်မြို့တရားရုံးကနေပြီးတော့ထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ပါပြီ။ထိုင်းလာအိုနေဆက်ဖြတ်ပြီးတော့ methamphetamine စိတ်ကြွစေဝင်ရောက်မှုတိုက်ဖြတ်ရေးထိုင်းနိုင်ငံကကြိုးစားနေရတယ်ဖြစ်ပါတယ်။ချမ်းသာကြွေးဝပြီးတော့နာမည်ကြီးသူတွေနဲ့လည်းခင်မင်းသူ့ပြိုင်ကားတွေကိုလည်းလူမှုကွန်ရက်မှာကြွားလေရှိတတ်တဲ့ဒီလာအိုမူရဲ့ခိုင်းကောင်းဆောင်ကိုထိုင်းနိုင်ငံရဲ့အဓိကလေဆိပ်မှာပေးခဲ့တဲ့နှစ် January လတုန်းကဖမ်းမိခဲ့ပါတယ်။သူဟာမြန်မာနိုင်ငံမှာလုပ်တဲ့ရာဘာစိတ်ကြွဆေးဝါးတွေနဲ့ ice crystal methamphetamine တို့ကိုလာအိုကနေတဆင့်ထိုင်းနိုင်ငံတွေကိုဖြန့်တဲ့ခိုင်းကောင်းဆောင်အဖြစ်ဆွဆွထားတာဖြစ်ပါတယ်။လာအိုတောင်ပိုင်းကိုဖြတ်ပြီးတော့ခိုးသွင်းတဲ့လမ်းကြောင်းကိုသုံးပြီးထိုင်းမလေးရှားနိုင်ငံတွေကိုသာမကဈေးပိုရတဲ့ Australia ဂျပန်တို့ထိမူရစေရောင်းချနေပါတယ်။စေစနာကိုအစတုန်းကတော့တည်တံချမှတ်ခဲ့ပေမဲ့လည်းနောက်ပိုင်းမှာသူက2016ခုနှစ်တုန်းကရာဘာဆေးပြား1.2တန်ဖြန့်ချီမှုအပါဝင်တခြားမူရမှောက်ကိုဆွဲချက်တွေကိုဝန်ခံခဲ့တဲ့အတွက်ဘန်ကောက်တရားရုံးကနေတည်တံတသက်တကျွန်းတည်တံမဟုတ်ဘဲနဲ့တသက်တကျွန်းအဖြစ်ရှော့ပေါ်ပြလိုက်တာဖြစ်ပါတယ်။ methamphetamine 15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိပါဝင်တဲ့အရေးသွေးမြင့်ဆုံးရာဘာဆေးပြားတွေကိုလာအိုမျိုးနယ်စုတွေကတရုတ်မြန်မာနယ်စပ်ကိုပိုင်အုပ်ချုပ်ခွင့်ရမြောက်နယ်တောင်ပိုင်းဝါနယ်တွေကစက်ရုံတွေကနေထုတ်လုပ်တာဖြစ်ပါတယ်။
VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရခင်ဗျာအမေရိကန်ပြည်အောင်စုမှာဆရာဝန်ဆေးလက်မှတ်ခွင့်ပြုချက်နဲ့ဝယ်ယူလို့ရတဲ့အကဲခဲပျောက်ဆေးကို OPI မွေးရဆေးဝါးအဖြစ်အကြီးအကျယ်သုံးစွဲနေတာအပြင်မွေးရဆေးဝါးရောင်းဝယ်ပေါက်ကားသူတွေကိုပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်သွားဖို့သမ္မတဒေါ်နယ်ထရမ့်ကစီစဉ်နေပါတယ်နယူးဟမ်ရှယ်ပြည်နယ်မှာတနင်္လာနေ့ကထရမ့်မိန့်ခွန်းပြောကြားရမှာနိုင်ငံအတွင်းတတိယမြောက်လူအသေးပျောက်အများဆုံးဖြစ်စေတဲ့မွေးရဆေးဝါးအသုံးပြုမှုနဲ့ပတ်သက်ပြီးသူ့အစီအစဉ်ကိုချပြခဲ့ပါတယ
် The ultimate penalty has to beThe death penalty. Now, maybe our country is not ready for that. It's possible. It's possible.
မြင့်ဆုံးပြစ်ဒဏ်ကတော့တည်တံမှာအခုလိုပြစ်ဒဏ်မျိုးကျင့်သုံးဖို့နိုင်ငံအနေနဲ့အစဉ်အသင့်ဖြစ်ချင်မှဖြစ်ပေမဲ့ဒါဟာဖြစ်လာနိုင်ပါတယ်ဖြစ်လာကောင်းဖြစ်လာမယ်ဆိုတာကိုလည်းနားလည်ထားပေမဲ့လည်းပဲကိုယ့်အမြင်ပြောရရင်ဒါကိုလည်းနားမလည်ပါဘူးလို့သမ္မတထရမ့်ကပြောသွားတာပါဒါပြင်မူရစေးပြစ်ဒဏ်ကိုတိုက်ဖြတ်နိုင်ဖို့မူရစေးရောင်းသူတွေအပေါ်တည်တံချမှတ်တာအပါအဝင်ပြင်းပြင်းထန်ထန်အရေးယူနိုင်ဖို့အရေးကြီးကြောင်းလည်းသမ္မတကပြောပါတယ်လက်ရှိဥပဒေအရမူရစေးရောင်းသူတယောက်ရောင်းလာခဲ့ဆေးကြောင်းသူရဲ့တက်တန်းတလျှောက်မှာထောင်ပေါင်းများစွာအသက်ဆုံးရှုံးသွားနိုင်ပေမယ့်သူကတော့တက်တန်းတူထောင်နံမဲကြခံရနိုင်တယ်ဆိုတာကိုသမ္မတကထောက်ပြပါရတယ်။ထရမ့်ရဲ့အစီအစဉ်အရလာမယ့်3နှစ်အတွင်းတနိုင်ငံလုံးမှာ opioid မူရစေးအညွန့်ပေးတာကို3ပုံ2ပုံအထိလျှော့ချသွားဖို့ရည်ရွယ်ထားပါရယ်။ American ပြည်အောင်စုမှာ opioid အလွန်အကျွံသုံးဆွဲမှုကြောင့်သေဆုံးသူတစ်နေ့ကို130ကျော်ရှိနေပါရယ်။သမ္မတထရမ့်တောက်ရောက်နေတဲ့ New Hampshire ပြည်နယ်ဟာ opioid အလွန်အကျွံသုံးဆွဲမှုကြောင့်တေဆုံးသူနှုံတတိယအများဆုံးပြည်နယ်ဖြစ်ပါတယ
်2016အမေရိကန်သမ္မတရွေးကောက်ပွဲတွင် Trump မဲဆွဲစည်းရုံးအဖွဲ့နှင့်ရုရှားနိုင်ငံတို့အကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူး Robert Mueller ကိုသမ္မတ Donald Trump ကပြင်းပြင်းထန်ထန်ဆက်လက်ဝေဖန်နေတဲ့တိုင်အောင်သမ္မတအင်ပီရိုကတော့ Mr. Mueller ကိုရာထူးကနေဖယ်ရှားဖို့သမ္မတကမယူရဲပါဘူးလို့ပြောဆိုနေပါတယ် Mr. Mueller ကိုရာထူးကနေဖယ်ရှားဖို့ပြောဆိုဆွေးနွေးတာမျိုးဘာမှမရှိဘူးလို့အင်ပီရိုပြောခွင့်ရကတင်းတန်နေတော့ကပြောဆိုခဲ့တာပါဒါပေမဲ့လည်းတိတ်မကြခင်ကပဲသမ္မတ Trump ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာ Mr. Mueller ကိုပြင်းထန်ထန်တိုက်ခိုက်ပြောဆိုနေရတဲ့ကြောင့်သမ္မတအနေနဲ့အထူးစုံစမ်းရေးမှုကိုဖယ်ရှားပြစ်နိုင်တယ်ဆိုတဲ့ဆိုရင်မှုတွေတိုးလာနေပါတယ်။သမ္မတအနေနဲ့အဲ့လိုမလုပ်ဖို့ကိုလည်းအရင်ကကြီးတဲ့ Republican ဥပဒေပြုလွှတ်တော်အမတ်တချို့ကတော့သတိပေးပြောဆိုနေတာဖြစ်ပါတယ်။တကယ်လို့သမ္မတအနေနဲ့ Mr. Mueller ကိုတာဝန်ကနေဖယ်ရှားမယ်ဆိုရင်ဒါဟာသူ့ရဲ့သမ္မတတက်တန်းအဆုံးသတ်ဖို့အတွက်လမ်းစာဖြစ်လာနိုင်တယ်ဆိုတဲ့အထီးတောင်သတိပေးပြောဆိုမှုတွေရှိနေပါတယ်။
ဗြိတိန်နိုင်ငံကရုရှားတန်တမာ23ဦးဒီကနေ့အင်္ဂါနေ့မှာထွက်ခွာဖို့ဗြိတိန်ကညွှန်ကြားထားကြောင်းရုရှားသတင်းဌာနကကြေညာပါတယ်။ဗြိတိန်နိုင်ငံကရုရှားထောက်လိုင်းဟောင်းနဲ့သူသမီးကိုအာယုံကြောထိခိုက်စေတဲ့အစိတ်နဲ့ရုရှားကလုံခြုံတပ်ဖြတ်ခဲ့တယ်လို့ဗြိတိန်ကဆွဆဲပြီးတဲ့နောက်ရုရှားတန်တမာတွေကိုအခုလိုနှင်ထုတ်တာပါ။လန်ဒန်ကရုရှားတန်ရုံးအပြင်ဘက်မှာပစ္စည်းရွှေ့ပြောင်းမှုကားတစ်စီးကိုလည်းဒီကနေ့တွေ့ရတယ်လို့ဆိုပါတယ်။ဗြိတိန်ကရုရှားတန်တမာတွေကိုနှင်ထုတ်တဲ့အပေါ်လက်တုံ့ပြန်တဲ့အနေနဲ့ရုရှားကလည်းဗြိတိန်တန်တမာ23ဦးကို ရုရှားကနေထွက်ခွာဖို့ဗိုလ်ပြည်နယ်နဲ့ပေးထားပြီးတော့မကြခင်ရပိုင်းတွေအတွင်းမှာသူတို့လည်းဗြိတိန်ကိုပြန်မဝါရုရှားထောက်လိုင်းဟောင်းဆာဂေးစကရီပယ်နဲ့သူသမီးယူလီယာတို့ကိုဗြိတိန်နိုင်ငံစလစ်ပါရီမြို့မှာအခုလအစောပိုင်းကအစိတ်နဲ့လှုပ်ကြံတပ်ဖြတ်မှုကသူတို့နဲ့မသက်ဆိုင်ကြောင်းရုရှားကတော့ညှင်းဆို့ထားပါတယ်ဗြိတိန်နိုင်ငံအပါအဝင်အနောက်နိုင်ငံတွေကတော့နိုင်ငံတကာမှာရုရှားဟာပိုးပြီးတော့ရန်လိုတဲ့ပြုမှုတွေတိုးလွန်လာကြောင်းရှုမြင်ထားကြပါရခင်ဗျာ
လူ369ယောက်သေဆီးခဲ့တဲ့ပြီးခဲ့တဲ့6လတုန်းကဖြစ်ပွားခဲ့တဲ့မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့မှာလှုပ်ခတ်ခဲ့တဲ့အင်အားပြည့်ငရင်မေးကနေပြီးတော့လွမြောက်ခဲ့သူတွေဟာအခုချိန်ထိတောင်ရွေးပြင်တဲ့တွေမှာနေနေရဆဲဖြစ်တာကြောင့်အစိုးရအကူအညီတွေပေးရတောင်းဆိုနေကြပါတယ်မက္ကဆီကိုနိုင်ငံမြို့တော်ကနေအိမ်တွေပျက်စီးအသက်ဆုံးရှုံးကြရတဲ့အင်အား9.1 magnitude ရှိတဲ့မြင်းငင်လှုပ်ခတ်မှု6လပြည့်ဖြစ်တဲ့မနေ့တင်းလာနေမှာတော့ကြီးတက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ငရင်တန်တဲ့သူတွေဘဝပြန်တည်ဆောက်နိုင်ရေးအတွက်အစိုးရကအတူနဲ့ချင်းငွေထုတ်ပေးမယ်လို့ခရီးပေးထားပေမဲ့လည်းငရင်တန်သိပ်ပြည်သူတွေအင်အားရှာရေးခက်ခဲနေစေဖြစ်ပါတယ်။တဘာဝဘေးရန်ရဲ့ကြီးရဲ့တန်ကြီးမားတဲ့အတွက်ပြန်လည်ထူထောင်ရေးလှုပ်ဆောင်စရာရှိနေတဲ့အကြောင်းအစိုးရကဝန်ခံပြီးတော့လောလောဆယ်အိုးအိမ်မဲ့နေသူတွေအတွက်တော့ဆက်လုပ်ပေးစရာအများကြီးကျန်နေသေးရလဲဖြစ်ပါတယ်ရှင်
။ပါလက်စတိုင်းသမ္မတမမွတ်အာဘတ်ကအစ္စရေးဆိုင်ရာအမေရိကန်သမ္မတကိုတလိပ်ဆန်နဲ့ခိုင်းနှိုင်းပြီးတော့ရရင်ဆိုင်ဆိုင်ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒရေးရာအကြောင်းတိုက်ခိုက်ပြောဆိုချိန်မှာအဲ့လိုပြောသွားတာပါဂျော်ဒန်မြေနောက်ဘက်ကမ်းပေါ်မှာအစ္စရေးကိုအင်အားတိစောက်နေတာဟာသူတို့မြေပေါ်မှာစောက်ကြတာသာဖြစ်တယ်လို့သမ္မတဒေးဗစ်ဖရိုင်မန်ကပြောဆိုလိုက်တဲ့အတွက်သူဟာအစ္စရေးဘက်ကကာကွယ်ပြောဆိုလိုက်တာဖြစ်တယ်လို့ပါလက်စတိုင်းကောင်စားကဆွဆွဲပြောလိုက်တာပါသမ္မတအာဘတ်ရဲ့မှတ်ချက်စကားကလက်ခံနိုင်စရာမရှိတဲ့ရိုင်းဆိုင်တဲ့စကားဖြစ်တယ်လို့အထောက်အကူလည်းမဖြစ်ဘူးလို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရဟေသန်နျူဝတ်ကပြောပါတယ်ပါလက်စတိုင်းအနာဘိုင်းနေအနေနဲ့သူပြည်သူပြည်သားတွေရဲ့ဘဝတိုးတက်ဖို့နဲ့ဒီတမကပိုးပြီးတော့ငြိမ်းချမ်းဖို့အာရုံစိုက်လှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းပြောခွင့်ရသူကဆိုပါတယ်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အတိမတ်ပြုကြောင်းပြီးခဲ့တဲ့ဒီဇင်ဘာလမှာထရမ့်အစိုးရကကြေညာလိုက်ပြီးတဲ့နောက်အဘက်အစိုးရနဲ့ထရမ့်အစိုးရတို့ကြားဆက်ဆံရေးတွေပြပြလာခဲ့ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မအီတန်စင်တို့ပြောပြပေးသွားတာပါ။အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့အရင်ဆုံးရုရှားသမ္မတရွေးကောက်ပွဲအပေါ်မှာအမြင်တချို့ကိုနှာစင်ကြရမှာပါရှင်။ရုရှားသမ္မတရွေးကောက်ပွဲမှာမျှတတဲ့ရှင်ပြိုင်မှုကိုထိန်းချုပ်ခဲ့တဲ့အတွက်သမ္မတဗလာဒီမီယာပူတင်နောက်ထပ်6နှစ်သက်တမ်းအတွက်ထပ်မံအနိုင်ရခဲ့တာဖြစ်တဲ့အကြောင်းနိုင်ငံတကာစောင့်ကြည့်သူတွေကပြောပါရယ်ပူတင်ရဲ့လှုပ်ရှားမှုတွေကိုနိုင်ငံပိုင်မီဒီယာကကြဲကြဲပြန့်ပြန့်ရယူဖော်ပြခဲ့တာတွေကလည်းတခြားပြိုင်ဘက်တွေနဲ့တပန်းတာခဲ့တဲ့အချက်ဖြစ်တယ်လို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကတင်လာနေမှာပြောပါရယ်သမ္မတပူတင်ကတော့ပြိုင်ဘက်ခုနှစ်ဦးကိုမဲအပြတ်တန်တဲ့အလွယ်တကူပဲပြန်ပြီးတော့အရွေးကောက်ခံအနိုင်ရသွားခဲ့တာပါနောက်ထပ်သမ္မတသက်တမ်းအလွန်အထီးပါရုရှားအစိုးရကိုပူတင်ကထိန်းချုပ်သွားမယ်အနေထားရှိတယ်လို့လည်းသုံးသပ်နေကြတဲ့အကြောင်း VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းဆောင်ပါကိုမတ်သိန်ကီထိုက်ကပြောပြမှာပါရှင်
ရုရှားနိုင်ငံရဲ့18ကြိမ်မြောက်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေရွေးချယ်စရာများများဆဆမရှိခဲ့တာကြောင့်ရွေးကောက်ပွဲရလဒ်ကတေချာပေါက်ကျွတ်ထွက်လို့ရခဲ့တယ်လို့နိုင်ငံတကာစောင့်ကြည့်သူတွေကပြောဆိုကြပါတယ်။ဝေဖန်မှုတွေအပေါ်ဆက်ပြီးဖြစ်နေမှုတွေကတော့ရုရှားနိုင်ငံရဲ့အဝင်အဝိုက်မှာထင်ထင်ရှားရှားရှိနေတယ်လို့ OSCE ကိုယ်စားလှယ်တူဖြစ်တဲ့ Michael Jock Link ကပြောပါတယ
်။ While candidates could generally campaign freely,The extensive and uncritical coverage of the incumbent.
ကိုယ်စားလှယ်လောင်းနေအနေနဲ့လွတ်လပ်စွာစည်းရုံးနိုင်တယ်လို့ဆိုပေမဲ့မီဒီယာတွေမှာတော့တာဝန်ထမ်းဆောင်စေသမ္မတအဖြစ်ဖော်ပြခဲ့ကြတာကြောင့်ရှင်ပြိုင်မှုမှာတစ်ဖက်ဆောင်းနှင်းဖြစ်စေခဲ့ပါတယ်။လျှို့ဝှက်မဲပေးမှုနဲ့မဲရီတွဲမှုတို့မှာပွင့်လင်းမြင်သာမှုမှာအားနည်းချက်တွေရှိပေမဲ့လည်းအားလုံးခြုံကြည့်ရင်တော့ရွေးကောက်ပွဲနေ့ကအစီအစဉ်တကျရှိခဲ့ပါတယ
်။ရွေးကောက်ပွဲမတိုင်ခင်ကတည်းကပူတင်ရဲ့ပြိုင်ဘက်တွေကတော့သူတို့နိုင်ဖို့မျှော်လင့်ချက်မရှိဘူးလို့ပြောဆိုထားတာပါ။ရွေးကောက်ပွဲတရားဝင်မှုနဲ့ပတ်သက်ပြီးပြောဆိုခဲ့ကြတဲ့တက်ကြွလှုပ်ရှားသူတချို့လည်းဖန်ဆီးခဲ့တာပါ။မဲထဲချဖို့အတွက်ရုရှားပြည်သူတွေအပေါ်အကြီးအကျယ်ဖိအားပေးခဲ့ပြီးမဲလိန်ထက်ခဲ့ကြတာတွေလည်းရှိတယ်လို့စောင့်ကြည့်သူတွေကပြောပါတယ်။ပူတင်နေနဲ့သူ့ရဲ့လေးချိန်မြောက်သမ္မတသက်တမ်းပို့ပြီးတော့တရားဝင်မှုရှိစေရေးအတွက်မဲထွက်ထဲသူအရေးအတွက်များစေချင်းခဲ့တယ်လို့လည်းသုံးသက်သူတွေကပြောပါတယ်။ Carnegie Moscow Center ကအလက်ဇန်ဒါဘိုင်နော့ကအခုလိုပြောပါတယ
်။ It's voting. It's not election because we don't elect. the next leader in the competitive election.
ကောင်းဆောင်တစ်ကိုနီးမန်လမ်းမှန်ရွေးကောက်ပွဲနဲ့ရွေးချယ်ခဲ့တာမဟုတ်လို့ဒါမဲပေးပွဲပါရွေးကောက်ပွဲမဟုတ်ပါဘူးဘယ်သူမှနိုင်ကြတော့မရှိပါဘူးဒါပေမဲ့လည်းဒါကမဲပေးမှုလုပ်ငန်းစဉ်အတွင်းရိုးသားမှုရှိရှိမရှိရှိလူလူထောက်ခံမှုကိုစူးစီးတာမျိုးပါဆိုလိုတာကတော့အနောက်နိုင်ငံတွေအနေနဲ့ရုရှားနဲ့ထိတွေ့လို့ရဲဆိုရင်တော့ဘလို့မှရှောင်လွဲလို့မရပဲပူတင်နဲ့ပဲအပေးယူလို့ရမယ်ဆိုတဲ့သဘောပါ
ရုရှားနိုင်ငံကိုနှစ်ပေါင်း20နီးပါးအုပ်ချုပ်လာတဲ့ပူတင်ကတော့ထောက်ခံမဲ89ရာဂိုင်းနှုတ်လောက်နဲ့နိုင်ရခဲ့ပြီးသူ့ရဲ့အကောင်းဆုံးရွေးကောက်ပွဲအဖြစ်မှတ်တမ်းဝင်ခဲ့ပါပြီ။ရာသက်ပံအာဏာရယူထားဖို့မဖြစ်နိုင်ဘူးလို့ပူတင်ကပြောဆိုထားပေမဲ့လို့လဲရုရှားအစိုးရကိုပူတင်ကကာလရှည်ထိန်းချုပ်ထားနိုင်ပွဲရှိတယ်လို့သုံးသပ်သူတချို့ကပြောဆိုကြပါတယ်။ဒီကြလွတ်လပ်တဲ့နိုင်ငံရေးသုံးသပ်သူနီကိုလိုင်ပီထရော့ကအခုလိုပြောပါတယ
်ဒီချက်မနီကာဂျန်စာ
ပူတင်ပြည်ချုပ်စာပူတင်ဟာတူပရက်ဆစ်ထရန်စဖာမာစီရီဂျီမတ
်အနာကိုလွှဲပြောင်းမှုပူတင်အနေနဲ့စပြီးပြင်ဆင်ဆောင်ရွက်မယ်လို့ယူဆပါတယ်သမ္မတပူတင်ကနေနောက်သမ္မတကိုလွှဲမှာမဟုတ်ပါဘူးသမ္မတပူတင်အနေနဲ့သမ္မတအဖြစ်တာဝန်မယူတော့ပဲတနည်းတစ်ပုံနဲ့အနာကိုလွှဲပြောင်းမှုဖြစ်ပါတယ
်ပူတင်ကတော့သမ္မတတလဲဝန်ကြီးချုပ်တလဲနဲ့ရုရှားနိုင်ငံကိုဆယ်စုနှစ်နှစ်ခုနီးပါးကြာအုပ်ချုပ်ခဲ့ပြီးဖြစ်ပါတယ်ရှင
်။ရုရှားမှာလက်ရှိသမ္မတပူတင်မဲ့အပြတ်အသတ်နဲ့အနိုင်ရခဲ့တဲ့အပေါ်နိုင်ငံတကာရဲ့သုံးသပ်ချက်တချို့ကိုမသိင်ကြီးထိုက်ပြောပြပေးသွားတာပါ။အခုစက်တိုင်းနာဆင်ကြရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတော့ကရင်ပြည်နယ်အတွင်းကစစ်ရေးအခြေအနေနဲ့စပါမယ်ရှင်။ကရင်ပြည်နယ်ဖားပွန်ခရိုင်မှာအစိုးရတမတော်နဲ့ KNU တပ်ဖွဲ့တွေကြားဖြစ်နေတဲ့နှစ်ဖက်တင်းမာမှုတွေကိုဖြေရှင်းနိုင်ဖို့အပြစ်ရစဲရေးပူရဲဆောင်ကြီးရေးအဖွဲ့ GMCU ကိုတင်ပြထားပြီး GMCU ကနှစ်ဖက်ညှိနှိုင်းတာတွေစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။လောလောဆယ်မှာတော့ KNU ကတမတော်စစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်လည်းပြင်ဆင်နေပါတယ်။ဆက်သွယ်ဆောင်ကမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဖားပွန်ခရိုင်မှာအစိုးရတပ်မတော်နဲ့ KNU တပ်ဖွဲ့အကြားဒီလ9ရက်နေ့ကစတင်ပြီးအနည်းဆုံးတိုက်ပွဲ9ကြိမ်လောက်ဖြစ်ပွားခဲ့ပါတယ်။လက်ရှိအချိန်မှာလည်းနှစ်ဖက်တပ်ဖွဲ့တွေဟာအသင့်အနေထားနဲ့စောင့်ကြည့်နေတယ်လို့စီးရီးတင်းမာမှုတွေဟာဆက်လက်ရှိနေစေဖြစ်ပါတယ်။ KNU ဘက်ကတော့ဒီလိုစီးရီးတင်းမာမှုဖြစ်တာဟာအစိုးရတပ်မတော်က KNU နဲ့မညီနိုင်ပဲစစ်စင်ရေးအတွက်အထောက်အကူပြုမဲ့လမ်းဖောက်လှုပ်လာတာကြောင့်လို့ထုတ်ပြန်ထားပါတယ်။KNU ဟာဒီရေးကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ကိုတင်ပြပြီးဖြေရှင်းဖို့အတွက်ဆောင်ရွက်နေကြောင်း KNU ရဲ့ဒုဥက္ကဋ္ဌဗဒိုစောဂွေထူးဝင်းကပြောပါတယ
်။ကျွန်တော်တို့ကဒီဆက်ဆိုင်ရာတောင်ရှိတဲ့ဖွဲ့စည်းတဲ့ GMC မှာလက်ဆက်ထားရဲ့ GMC ကလည်းကျွန်တော်သိရသလောက်သူတို့ဒီ verification လာဒီဒီနိုင်ငံပေါ်တော့ပေါ်တော့ဒီ U level ရော state level ပါတယ်ပေါ်တော့အမအဲ့ဒီ level ကိုဆင်းတော့ဘူးလို့ဆီနေရှိတယ
်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ရဲ့အတွင်းရေးမှူးတက်ဒေါက်တာရွှေခါကတော့နှစ်ဖက်ညှိနှိုင်းရေးအတွက်စတင်ဆောင်ရွက်နေပြီဖြစ်ကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့လုပ်နိုင်တဲ့ဟာကတော့ဒီ Sierra Matthew နဲ့ Soul True Black ကိုကျွန်တော်တို့တက်မဟာငါမှုနဲ့ဟိုအလတ်တော်သွားပြီးတော့ဒီဟိုတိတ်ဆုံးခိုင်းတာရှိတယ်ပေါ့နော
်စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းဖို့လိုမလိုကိုတော့လာမဲ့ GMCU စည်းဝေးမှာဆွေးနွေးဖို့ရှိကြောင်းလဲဒေါက်တာရွှေခါကဆက်ပြောပါတယ
်မနေ့ကတစ်ခါကျွန်တော်တို့စည်းဝေးခိုင်းမယ်အဲ့ဒါမှကျွန်တော်တို့လိုမလိုဆိုတာတော့ဆွေးနွေးပါပေါ့နော
်ဒီလ21ရက်နေ့မှာကျင်းပမယ့်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ရဲ့စည်းဝေးကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုစလဲရီနဲ့အတူ KNU ကိုစလဲရီလည်းပါဝင်တယောက်မှဖြစ်ပြီးဖားပေါ်မှာဖြစ်ပေါ်နေတဲ့အခြေအနေကိုတင်ပြသွားမှာဖြစ်ကြောင်းဘရိုစောဂွေတူဝင်းကပြောပါတယ် KNU အနေနဲ့ဆိုရတက်မတော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးဖို့အတွက်ပြင်ဆင်ထားကြောင်းဘရိုစောဂွေတူဝင်းကဆက်ပြောပါတယ
်အဲ့ဒီကိစ္စကိုကျွန်တော်တွင်းမှုတောင်းပေးရတယ်တွင်းမှုကလည်းဒီလိုမှဝင်နေဆိုတော့သူတို့ရှိနိုင်မှုကတွေ့ဆုံနိုင်ဖို့တရှိနိုင်မှုကတဲ့တိုက်တာထိလဲဆိုတော့ကျွန်တော်ကုတရီတော့အစီအကံမှုလည်းမရသေးဘူးနော်
လောလောဆယ်မှာတော့ NCA စာချုပ်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ပွဲကလက်မှတ်ရေးထိုးထားပါတယ်
လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဟာလာမယ့်မေလဆန်းမှာကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ၂၁ရာစုပင်လုံတတိယအစည်းအဝေးအတွက်လူမျိုးအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ပြင်ဆင်ရမှာအကျိုးလူထုတွေးဆုံပွဲတွေကျင်းပခွင့်မရတာကြောင့်အစိုးရတက်မတော်တို့နဲ့ပြန်လည်ဆွေးနွေးညှိနှိုင်းရမယ်အခြေအနေတွေရှိနေပါတယ်။ကိုမိုးစောပြောပြသွားတာပါရှင်။ တနင်္လာနေ့တိုင်းအတွင်းစီအောင်ဆိုင်ပြို့ကိုမြန်မာရှောက်ထားခဲ့တဲ့မြန်မာအော်တိုကော်ပိုရေးရှင်း MACဟာသူတို့အတွက်လုတ်ကွက်ချပေးထားတဲ့လုတ်ကွက်အတွင်းကတစ်ပင်တွေကိုတရားမဝင်ခုတ်ပြီးပြပနိုင်ငံတွေကိုတင်ပို့ရောင်းချခဲ့တယ်လို့လေလာဆောင်ကြည့်ရေးအဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တောင်ကိုရီးယားနဲ့စင်ကာပူအခ
ီသူတို့ရဲ့မြေတွေကိုပါတင်ပိုက်ခဲ့တာကြောင့်ယာနဲ့ချီတဲ့ဒေသခံတွေကလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတယ်လို့ဆိုပါတယ်ဒီအကြောင်းအခမ်းအနားမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံအတွင်းကတစ်တောထူထပ်တဲ့တနင်္သာရီတိုင်းဒေသကြီးကော့တောင်ခရိုင်ပုတ်ပြင်းမြို့နယ်အတွင်းမှာစီအုံးဆက်ပြိုးရေးစီမံကိန်းလှုပ်ဆောင်ဖို့နိုင်ငံတော်အစိုးရက2011ခုနှစ်မှာခွင့်ပြုချက်ချပေးလိုက်ပြီးတဲ့နောက်စီအုံးပင်ဆက်ပြိုးမယ်ဆိုတဲ့အကြောင်းပြချက်နဲ့လုပ်ငန်းလုပ်ကိုင်မှုတတ်မှတ်ပေးထားတဲ့လုတ်ွက်မြေဧကပေါင်း3,300ကျော်အတွင်းမှာရှိတဲ့တစ်ပင်တွေကိုတရားမဝင်ခိုးယူပြီးပြပနိုင်ငံတွေကိုရောင်းချခဲ့တယ်ဆိုတဲ့အထောက်အထားတွေတွေ့ရှိခဲ့တဲ့အကြောင်းလေလာဆောင်ကြည့်အဖွဲ့တွေနဲ့သဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအဖွဲ့ပေါင်း6ဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကုမ္ပဏီအနေနဲ့တစ်တွေကိုမူလကခံမှန်းသိရှိထားတဲ့ပမာဏနဲ့များစွာပိုပြီးတရားမဝင်ခိုးယူနေတယ်ဆိုတဲ့ဒေသခံတွေနဲ့မျက်မြင်သက်သေတွေရဲ့ပြောပြချက်တွေကိုအစီရင်ခံစာမှာထည့်သွင်းဖော်ပြထားကြောင်းဒီအစီရင်ခံစာဖြစ်မြော်ရေးအတွက်အဓိကအခန်းကနေပါဝင်ခဲ့ပြီးအချက်အလက်တွေကိုစုဆောင်းခဲ့တဲ့တောင်ပိုင်းလူငယ်ဖွံ့ဖြိုးရေးအဖွဲ့ကိုစတင်တည်ထောင်သူကိုဆန်ငွေကရှင်းပြပါဗျ။တ
ိလိုက်တာတော့တိုင်ပေါင်း1000ကျော် 2000 နီးပါးတော့ထုတ်ခဲ့တယ်။ဒါပေမဲ့တကယ်အခုဒီစာအုပ်လေးထွက်မှန်တာထွက်တဲ့ခါကျမှမဖြစ်လာလဲဆိုတော့တိုင်ပေါင်း2000နီးပါးလောက်ဖြစ်သွားတယ်ဖြစ်လာတယ်။ဆိုတော့အဲ့ဒီဒီကြတော့ကျွန်တော်တို့လက်လက်မမီတော့ဘူး။ဒါတော့ဒါတည်းကအဲ့ဒီတသိန်းတသိန်းယူရအောင်လေကျွန်တော်တို့ဒီကအဲ့ဒီအချိန်မှဒီaccessible ဘာနဲ့ accessible ဆိုလို့ပြောနေမှာအချက်လေးကိုကျွန်တော်ဘလို့မရနိုင်ဘူးလေအဲရှင်းပါဆိုကျွန်တော်ဒီအဲ့နေရာဒေတာမွေးတဲ့လူတယောက်ပဲကျွန်တော်ဒီ15လောက်ပြန်ရောက်တဲ့အချိန်မှာကိုယ့်ရောင်ကိုပြန်မမှတ်မိဘူးဖြစ်နေအဲ့လိုမျိုးအဲ့ဒီအချိန်မှာကိုယ့်အဲ့ကိုယ့်ရောင်မှာရှိရမရှိလဲမရှိဖြစ်ခံရတယ်ဆိုတော့
ဒါပေမဲ့လည်းမကြသေးခင်ကဒုတိယသမ္မတ Henry Van Thieu တင်းတင်းသားတိုင်းတွင်ရောက်ခဲ့ပြီး AMC နဲ့ဒေတာကတိုင်းရင်းသားတွေအကြာဖြစ်ပေါ်နေတဲ့အခြေအနေတွေကိုသိရှိသွားပြီးတဲ့နောက်ကုမ္ပဏီကိုတရားဝင်လုပ်ခွင့်ပြုထားတဲ့နယ်မြေအတွင်းဒေသခံတွေပြန်သွားခြင်းမပြုရပြန်သွားတဲ့သူတွေအနေနဲ့လည်းထိရောက်စွာအေးအေးယူခံရမယ်ဆိုတဲ့အတိပ္ပယ်တက်ရောက်တဲ့ကြီးညာချက်ထုတ်ပြန်လိုက်တာကြောင့်အဲ့ဒီကြီးညာချက်ပြန်လည်ရုပ်သိမ်းပေးရင်သူတို့အနေနဲ့တောင်းဆိုသွားမယ်လို့ကုဆန်ဝေကပြောပါတယ်။တင်းနားရီတိုင်းပုတ်ပြင်းမြို့နယ်အတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့စီအုံးဆိုင်ပြောရေးအမိခံလက်မြေသိမ်းဆင်းမှုနဲ့တခြားကန့်သက်တန်ဇာတာတွေတရားမဝင်ထုတ်ယူမှုတွေနှီးတူတခြားပြည်နယ်တိုင်းဒေသတွေမှာလည်းဖြစ်ပေါ်နေကြောင်းအစိမ်းရောင်ကွန်ရက်ခေါ် Green Network Magui Archipelago အဖွဲ့ကညွှန်ကြားရင်းမူကိုပေါ်မှာပြောပါတယ်
တိစီထားတဲ့မြေရဲ့ပတ်ဝန်းကျင်မှာလည်းပဲစီအုံးကိုဒီတိုင်းဒေသအစိုးရအပါအဝင်ကနေပြီးတော့ဒီပြန်ပြီးဖော်ဆောင်နေတာတွေ့တယ်တစ်ဖက်ကလည်းပဲဒီစာရီထုတ်လာတယ်နောက်အလုတ်ကైအခွင်လန်းလို့ပြောလာတယ်ရင်းနှီးမြုပ်နှံမှုလို့ပြောလာတယ်နောက်စီမံကိန်းလို့ပြောလာတယ်ကျွန်တော်တို့ဘလို့ဖြစ်လာလဲဆိုပြီးပြောတော့တံပြီးတုတ်တိုက်လို့ရှိရင်ဖွဖြူကြီးကတော့လည်းဖြစ်မလာဘူးနော်နောက်ပြီးတော့လည်းပဲအလုတ်ကైခွင်လန်းလဲတိတိယောက်ရှိမလာဘူးဖြစ်လာနေတယ
်မမေချုံဝင်းဟာလက်ရှိ MSC ကုမ္ပဏီကစီအုံးဆက်ပြိုးရေးလုပ်ဖို့ခွင့်ပြုချက်ရထားတဲ့ပုတ်ပြင်းမြို့နယ်မနိုးရုံကျေးရွာမှာနေထိုင်သူဖြစ်ပါတယ်ဒါပေမဲ့ MSC ကုမ္ပဏီလုပ်ငန်းတွေစတင်စဉ်မှာသူမရဲ့ဘိုးဘွားဘီပင်လက်ထက်ကလေးကတမဦးချလုတ်ကైနေထိုင်ခဲ့တဲ့လေယာမြေတွေကိုအရမတင်ဆက်ပြီးမောင်းထုတ်ချေခံခဲ့ရတာကြောင့်နေမြေတစ်မှာနေထိုင်ရတဲ့သူတို့လိုမိန်းကလေးတွေလုံခြုံမှုမရှိတဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ်
စင်တော့တိတ်မပြေပါဘူးဒါပေမဲ့ကိုနဲ့ကိုအလုံးနဲ့ဝေးရမှနေရတာတော့အဆင်မပြေဘူးပေါ့အခြားကိုမှအမျိုးသမီးနေနဲ့တော့ကိုမှတွေ့ကြခံစားရတဲ့ရော်တွေကအများကြီးပါပဲလူတွေကသားပြလက်နေတယ်ဆိုတော့ကိုမသိတဲ့လူတွေရှိတယ်ပေါ့ဒီစိတ်လူတွေဆိုတော့ကျွန်မကိုတောင်ပဲခံစားခဲ့ရပါတယ်ကျွန်မအိမ်မှာတယောက်တည်းရှိတဲ့အချိန်မှာလူတယောက်ကကျွန်မအိမ်ဖို့ရောက်လာတာပေါ့နော်သူကဘာလုပ်မှမန်းတော့မသိပါဘူးကဲအဲ့ဒါကြောင့်ညဒီအချိန်မတော်ကြီးမှကျွန်မအော်ဟစ်ပြီးပြောလိုက်တာပေါ့နော်ရွာသားတွေဘာမှမလုပ်ဘူးကျွန်မအော်ဟစ်တဲ့အချိန်မှာသူကထွက်ပြေးသွားတာပေါ့နော်ဘေးကအိမ်ရကျွန်မကိုလာပြီးပြန်ပြီးအိတ်ဆောက်ခိုင်းတယ်
ဒီနေ့တိုင်းအတိုင်းအတွင်းလက်ရှိ MAC မြန်မာအော်တိုကော်ပိုရေးရှင်းကစီအောင်ဆက်ပြေးရေးလှုပ်ဆောင်ွေရရှိထားတဲ့ဒေသဟာမြန်မာနိုင်ငံမှာဦးစားပေးဇီဝထင်းသိမ်းရေးဆက်ဆက်ဧရိယာ Biodiversity Corridor နဲ့အရေးကြီးဇီဝထင်းသိမ်းရေးနယ်မြေ Key Biodiversity Area အတွင်းမှာကြာရောက်နေတာကြောင့်တိုင်းပြည်မှာစင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးတဲ့ပတ်ဝန်းကျင်ရေရှည်တည်တံ့ရေးကိုများစွာအဟံအတားဖြစ်စေနိုင်တယ်လို့ဆိုပါတယ်
တခိုင်းပြည်နယ်တွင်းကနေလူသိမ့်နဲ့ချီထွက်ပြေးရမှုကိုဖြေရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားရီချာကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီအထောက်ပံ့တွေကဘယ်လောက်များအရေးတကြီးလိုအပ်နေပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလှိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုသောရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးချက်တွေကိုစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဒီနေ့ည9:00ခွဲနောက်ပိုင်းမှာထုတ်လွှင့်ပေးမယ့်ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့အထမံဖိတ်ခေါ်ပါတယ်ရှင်။အခုကျွန်တော်တို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအရှာဆက်ဆက်ပန်းကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။နောက်2နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့နာဆင်နိုင်ကြပါတယ်ရှင်။အခုအင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံမှုပြင်ဆင်နေတဲ့ချိန်ထဲမှာပဲအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးရဲစီလက်ချက်မှုတွေနောက်လာမှာဆက်လုပ်သွားမယ်လို့ကြေညာလိုက်ပါတယ်။မြောက်ကိုရီးယားပါဝင်ရှင်ပင်နဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲတွေကြောင့်ဒီစီအေးလက်ချက်မှုတွေကိုခေတ္တရထားရတာလည်းဖြစ်ပါတယ်။ဒီစီအေးလက်ချက်မှုတွေကကာကွယ်ရေးအတွက်နှစ်စဉ်ကျင်းပလေ့ရှိတဲ့အတိုင်းဆောင်ရွက်တာဖြစ်တဲ့အကြောင်းကုလသမဂ္ဂကဒီမြောက်ကိုရီးယားကိုတရားဝင်အကြောင်းကြားလိုက်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအနေနဲ့အကူအညီပေးရေးဆောင်ရွက်ရမှာအခက်အခဲအတွေ့ရဆုံးနိုင်ငံတွေစီးရင်တဲ့မြန်မာနိုင်ငံလည်းထိဆုံးကပါဝင်ကြောင်း ACAPS အဖွဲ့ကအင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့6လအတွင်းဒုက္ခသည်တွေကိုကူညီနိုင်ရေးအခက်အခဲတွေပိုတိုးလာတယ်လို့ဂျနီဗာအခြေစိုက်သုတေသနအဖွဲ့ကအဲဒီလိုပြောလိုက်တာပါ။အကူအညီပေးလူသားတွေကိုအကြမ်းဖက်တာအကူအညီမရနိုင်အောင်တားဆီးနှောက်ယှက်တာအပါအဝင်အချက်6ချက်ပေါ်ချေခံပြီးနိုင်ငံပေါင်း38နိုင်ငံကိုအကဲဖြတ်ခဲ့တာပါ။မစ္စတာအိတ်ဆိုလူတီများတဲ့ဒီလာအိုမူရစ်ဆေဝါဂိုင်းကောင်းဆောင်ကိုထိုင်းနိုင်ငံဘန်ကောက်မြို့တရားရုံးကနေထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ပါတယ်ထိုင်းလာအိုနေဆက်ကိုဖျက်ပြီးမန်တာအက်ဖက်တမင်းစိတ်ကြွစေဝင်ရောက်မှုတိုက်ဖျက်ရေးထိုင်းနိုင်ငံကကြိုးပမ်းနေတာပါချမ်းသာကြွေးဝါပြီးနာမည်ကြီးသူတွေနေနဲ့လဲခင်မင်းသူ့ပြိုင်ကားတွေကိုလည်းလူမှုကွန်ရက်မှာကြွားဝါလေးရှိတဲ့လာအိုမူရစ်ဂိုင်းကောင်းဆောင်ကိုထိုင်းနိုင်ငံရဲ့အဓိကလေးစိတ်မှာပြီးခဲ့တဲ့နှစ်ဇန်နဝါရီလကဖမ်းမိခဲ့ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်ချန်ဖြစ်ပါလိမ့်ရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 6225တို့ကနေနားဆင်နိုင်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this is